ခင်ပြည်တွေရဲ့ပြီးခဲ့တဲ့ဘက်က Republican Party ရဲ့ပြည်လုံးကျွညီလာခံပြီးသွားတော့ဒီတစ်ပတ်မှာတော့လက်ရှိအာဏာရ Democratic Party ရဲ့ပြည်လုံးကျွညီလာခံစနေပြီနော်
ဟုတ်ကဲ့မနေ့ကတော့အမေရိကန်ပြည်ထောင်စုမှာအလုပ်သမားတွေအထိမ်းအမှတ်ရုံးပိတ်ရဖြစ်ပေမဲ့ဒီမိုကရက်တစ်ပါတီညီလာခံကျင်းပမဲ့မြောက်ကိုရိုလိုင်းနားပြည်နယ်ရှာလော့မြို့မှာပျော်ပဲရွှင်ပွဲတွေနဲ့ညီလာခံအဖွဲ့အခမ်းအနားပွဲကျင်းပခဲ့ပါတယ်။တကယ်ညီလာခံဖွင့်ပွဲကတော့အင်္ဂါနေ့မှာစမှာပါ။ဖွင့်ပွဲနေ့မှာစကားပြောမဲ့သူတွေထဲမှာလက်ရှိသမ္မတကတော့မစ္စဲအိုဘားမားလည်းပါလိမ့်မယ်
။ဟုတ်ကဲ့သမ္မတအိုဘားမားကတော့မနေ့ကအထိမဲဆွယ်ပွဲတွေနဲ့လုံးပန်းနေတော့မှာပဲ။အနောက်လေပိုင်းပြည်နယ်တစ်ခုဖြစ်တဲ့ Ohio ပြည်နယ်တိုလီတိုမြို့မှာအလုပ်သမားနေအခမ်းအနားအတွက်ကားစက်ရုံအလုပ်သမားတမကအဖွဲ့ဝင်တွေကိုသူကအခုလိုပြောခဲ့ပါတယ
် I stood with American workers I stood with American manufacturing I believed in you I bet on you I'll make that bet any day of the week and because of that bet 3 years later that bet is paying off for America
American အလုပ်သမားတွေနဲ့အတူ American ထုတ်ကုန်လုပ်ငန်းတွေနဲ့အတူရုံကြီးကြီးယက်တီသွားမှာပါဒီလိုယုံကြည်ကြည်ယက်တီဆောင်ရွက်ခဲ့လို့လေအခု3နှစ်နောက်ပိုင်းမှာအမေရိကန်အတွက်အကျိုးမြတ်တွေရှိလာခဲ့ပါပြီလို့သမ္မတအိုဘားမားကပြောသွားတာပါဒီလိုအလုပ်သမားတို့ကိုမဲဆွယ်ယုံနေမှာကပဲပင်လယ်ကွေ့ပြည်နယ်တစ်ခုဖြစ်တဲ့လူဝီဇီယားနားပြည်နယ်ကိုပါညနေပိုင်းမှာတွားရောက်ပြီးအိုက်ဇက်ဟာရီကိန်းမုန်တိုင်းဒဏ်ခံရတဲ့သူတွေကိုလည်းသမ္မတအိုဘားမားကတွားပြီးအားပေးခဲ့ပါသေးတယ်ဒီနေ့အင်္ဂါနေ့မနေ့ပိုင်းမှာတော့ဗာဂျီးနီးယားပြည်နယ်မှာမဲဆွယ်ပြီးမှညဘက်ပိုင်းသမ္မတဂရောမီရှဲအိုဘားမားညီလာခံမိန့်ခွန်းပြောမယ်ပွဲအမိရှာလော့ကိုတွားမယ်လို့ယူဆရပါတယ်
နွေမာလာရွေးကပွဲကလည်းနီးလာပြီမို့အခုလိုမျိုးမရက်မနာခီးသွားမဲဆွယ်နေရတာပါသူရဲ့ဒုတိယအကြိမ်သမရတက်တန်းအရွေးခံရဖို့အတွက်သမရလောက်အဖြစ်ကတော့ဗုဒ္ဓဟူးနေ့ကျမှဒီသမရဟောင်းဘီကလင်တန်ကအမိတင်သွင်းကြေညာပေးမှာပ
ါဟုတ်ကဲ့အဲ့ဒါပြီးလို့ညီလာခံနောက်ဆုံးနေ့ကြာသပတေးနေ့မှာတော့ရှာလော့မျိုးရဲ့ကယ်ရိုလိုင်းနာပန်သားစ်အမေရိကန်ဖုတ်ဘောကွင်းကြီးထဲမှာသမရအိုဘားမားရောဒုတိယသမရဂျိုးဘိုင်ဒန်တို့ပါဒီမိုကရက်တစ်သမ္မတနဲ့ဒုတိယသမ္မတလောင်းနေအဖြစ်မိန့်ခွန်းတွေပြောကြပါလိမ့်မယ်။အဲဒီမှာတော့သူတို့ရဲ့ရှေ့လာမဲ့၄နှစ်အတွက်မူဝါဒနဲ့ရှေ့အမြင်တွေကိုကြားကြရမှာပါ
။လလုံးစေတော့လူလူစစ်တမ်းတွေအရာ Republican သမ္မတလောင်း Mitt Romney နဲ့လက်ရှိသမ္မတ Obama တို့အကြားမှာလူကြိုက်များမှုရာဂိုင်နှုန်းတိတ်ပြီးတော့ကွာခြားမှုမရှိသေးဘူးလို့ဆိုပါတယ်။သမ္မတ Obama ဟာပြီးခဲ့တဲ့ယူကောက်ပွဲတုန်းကပြီးခဲ့တဲ့ဂရုတွေကိုပြည့်စုံအောင်လုပ်မပေးနိုင်ဘူးလို့ဝေဖန်ခံရတယ်လို့ပြန်ပတ် Mitt Romney အပေါ်မှာလည်းစီးပွားရေးလုပ်ငန်းရှင်ကြီးတွေဘက်ကိုပဲအားသာမဲ့လူလို့မြင်နေကြတာတွေရှိနေပါတယ
်။စီးပွားရေးသမားကြီးတွေဘက်ကိုအားသာမဲ့လို့အမြင်ခံရတာကတော့နှစ်ဖက်စလုံးပဲခင်ဗျ။အခုရှာလော့မြို့ဒီမိုကရက်တစ်ပါတီညီလာခံမှာလာပြီးဆန္ဒပြသူတွေကိုကြည့်မယ်ဆိုရင်ဒီကိစ္စကထင်ရှားပါတယ်
။ We got sold out. We got sold out.
ဒီမှာဆန္ဒပြတဲ့သူတွေကပြီးခဲ့တဲ့အပတ်ဖလော်ရီဒါပြည်နယ်တမ်ပါမြို့ရီပပ်ဘလစ်ကန်ညီလာခံမှာဆန္ဒပြတဲ့သူတွေထဲတောင်ပိုများသေးတယ်လို့ဆိုပါတယ
်သူတို့ကဘာအတွက်ဆန္ဒပြနေကြတာလဲလဲအဓိကကတော့အမေရိကန်ရဲ့စီးပွားရေးအချက်ထဲနဲ့အလုတ်လက်မဲ့ပြဿနာအတွက်ပဲမဟုတ်လား
ဟုတ်ကဲ့အမေရိကန်မှာကစီးပွားရေးဆုပ်ယုပ်မှုကနေရုံးထွက်နိုင်တာ၃နှစ်ပဲရှိသေးတော့အခြေအနေကတိတ်ပြီးနလန်မထူသေးပါဘူးဒီအကြောင်းပြင်တခြားသဘာဝပတ်ဝန်းကျင်ကိစ္စနိုင်ငံရခြားကတက်ရုပ်ရေးကိစ္စစတာတို့ပါတာပေါ့တကယ်ထင်ထင်ရှားရှားအကြောင်းကတော့အမေရိကန်ရဲ့နိုင်ငံရေးပါတီကြီးတွေအပေါ်မှာငွေကြေးတောင်တင်းတဲ့ကုမ္ပဏီကော်ပိုရေးရှင်းကြီးတွေရဲ့လွှမ်းမိုးလာမှုကိုစန့်ကျင်နေကြတာခင်ဗ
ျ The selection there's going to be about $5 billion spent in this election campaign and I've got a lot of concerns along with a lot of other people that the people that are going to be contributing all that money are going to be the ones that get the results that they want out of this election
ဒီရွေးကောက်ပွဲရဲ့နှစ်ဖက်စလုံးရဲ့မဲဆွယ်ပွဲတွေအတွက်ကုန်ကျစရိတ်ကဒေါ်လာသန်း5000လောက်ရှိပါလိမ့်မယ်ဒီတော့ဒီလောက်များတဲ့ကုန်ကျစရိတ်တွေကိုစိုက်ထုတ်ပေးထားတဲ့သူတွေကနောက်ပိုင်းရွေးကောက်ပွဲအပြီးဘလို့အမျက်ထုတ်လာကြမလဲဆိုတာကိုအများကြီးတွေးပူနေရတာပါလို့ဆန္ဒပြသူတူဖြစ်တဲ့ Pete Attridge ကပြောသွားတာပါဒီဆိုရင်ပုံမှန်မှုဟာ Democratic Party ရော Republican Party နှစ်ဖက်စလုံးအတွက်ဖြစ်ပါတယ်လို့လည်းသူကပြောပါတယ
်ဟုတ်မှာပေါ့ဒါကြောင့်ပဲအခုဆန္ဒပြပွဲတွေကို March on Wall Street South လို့နာမည်ပေးထားတာနေမှာပေါ့နော်
ဟုတ်ကဲ့တိုက်တိုက်ဆဆိုင်ပဲအခုညီလာခံကျင်းပတဲ့ရှာလော့မြို့ဟာအမေရိကန်ရဲ့အကြီးဆုံးဘဏ်ကြီးဖြစ်တဲ့ Bank of America ရုံးဆိုင်ရာမြို့ဖြစ်ပြီးအမေရိကန်တောင်ပိုင်းရဲ့ Wall Street မြို့လို့ခေါ်ကြတဲ့အတွက်အရင်အမေရိကန်စီးပွားရေးဆုပ်ယုပ်မှုကိုဦးတည်စေခဲ့တဲ့နယူးယောက်မြို့ Wall Street ငွေကြေးဈေးကွက်ကြီးမှာဆန္ဒပြတာတွေကိုဒီအထိတည်ယူလာကြပါစို့လို့ဆိုလိုရင်းဖြစ်ပါတယ်ခင်ဗျာအမေရိကန်နိုင်ငံရေးခေါင်းဆောင်တွေသူတို့ဆိုလိုတဲ့ဒီသတင်းစကားကိုရကြပါလိမ့်မယ်လို့လည်းဆန္ဒပြသူတွေကယူဆနေကြပါတယ်